Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ14ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 18 19နဲ့ 25 တို့ကနေဖမ်းယူနိုင်ပါပါရှင်။ခွန်ယူပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတ Donald Trump ဟာ Ukraine နိုင်ငံကိုပေးဖို့စီစဉ်ထားတဲ့စီးရေးအကူအညီကိစ္စထက်နိုင်ငံရေးပြန်တဲ့ပေါ်စုံစမ်းစစ်ဆေးဖို့ပိုပြီးစိတ်ဝင်စားခဲ့တဲ့အကြောင်း American ထိပ်တန်းသံတမန်တော်ကပြောဆိုလိုက်ပါတယ်။ Israel နဲ့ပြန်လည်တိုက်ခိုက်နေတာတွေကိုရပ်ဆက်လိုက်တဲ့အကြောင်း Gaza ဒေသခြေဆိုင် Palestine စစ်သွေးကြောအဖွဲ့ကကြေညာပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မုံနဲ့အတူကြေညာပေးမှာပါ။
အခုညနေပြင်ဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းပြည်ထောင်စုလမ်းမကြီးမှာတိုက်ပွဲတွေအတွင်းတန်ခါတစ်ပါးနဲ့လူ3ယောက်ထိခိုက်ဒဏ်ရာရသွားပါတယ်
။ကျောင်းကဟောပြစ်ထားရတယ်။အဲလာဖာဖိနမှာပဲတနတ်တမတူတို့ပဲသူပြောတာဇီဇာမှန်ကြောတာကာမန်ကွဲရအမှန်လူသွားဆိုင်ရတယ်
။ကုညီရေးဖွဲ့ဝင်တဦးရဲ့ပြောပြချက်နဲ့တူနားဆင်ရမှာပါရှင်။တခါရခိုင်ပြည်နယ်ပုံနှချွန်းမြို့နယ်မှာလည်းတိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးပြီးတော့စိုးရိမ်နေကြရတဲ့အခြေအနေနဲ့အတူနောက်ပိုင်းမှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါရဲ့ရှင်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရေဆုံးတော့ကြာသာပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတ Donald Trump ဟာယူကရိန်းနိုင်ငံကိုပေးဖို့စီစဉ်ထားတဲ့စီးရေးအကူအညီကိစ္စထက်နိုင်ငံရေးပြန်ပြတ်ဖို့စုံစမ်းစစ်ဆေးဖို့ကိစ္စကိုပိုပြီးစိတ်ဝင်စားခဲ့တဲ့အကြောင်းတစင်စကားကြားခဲ့ရတယ်လို့သမ္မတအပေါ်အရေးယူနေရေးလွှတ်တော်ကျန်းမာရေးမှာအမေရိကန်ထိပ်တန်းသံတမန်တူကထွက်ဆိုသွားပါတယ်ယူကရိန်းနိုင်ငံအတွက်အမေရိကန်ရဲ့စီးရေးအကူအညီဒေါ်လာတန်း400နီးပါးကိုစိုင်းငံ့ထားတဲ့ကိစ္စထက်ရှင်းနေအမေရိကန်သမ္မတယူကောက်ပွဲမှာဒီမိုကရက်တစ်ပါတီကပြန်ပြတ်ဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတအောင်ဂျိုးဘိုင်ဒန်ပေါ်ယူကရိန်းနိုင်ငံကစုံစမ်းစစ်ဆေးဖို့သမ္မတထရန့်ကပိုပြီးစိတ်ဝင်စားခဲ့တဲ့အကြောင်းယူကရိန်းဆိုင်ရာအမေရိကန်သမ္မတကြီးဝီလျံဒီလာကမနေ့တုန်းကပဲပြောဆိုလိုက်တာပါသမ္မတထရန့်တွေ့မဲဆော်ဝေရန်ပုံငွေထက်ဝင်ရမှာအဓိကအလူရှင်တူဦးဖြစ်ကနေနောက်ပိုင်းမှာဥရောပသမ္မတက EU ဆိုင်ရာသမ္မတကြီးဖြစ်လာတဲ့ Gordon Sondland နဲ့သမ္မတတို့တယ်လီဖုန်းဆက်စကားပြောရမှာဒီကိစ္စကိုသူ့လက်ထောက်တယောက်ကကြားသိခဲ့ရတာလို့လည်းသမ္မတကြီးဒီလာကပြောပါရယ်စုံစမ်းစစ်ဆေးမဲ့ကိစ္စနဲ့ပတ်သက်လို့ EU သမ္မတကြီး Sondland ကိုသမ္မတကဖုန်းထဲကနေမင်းနေတာကိုကြားခဲ့ရတယ်လို့ Ukraine ကရှေ့ဆက်လုပ်ဖို့အသင့်ဖြစ်နေပါပြီဆိုပြီးသမ္မတကြီးကပြန်လည်ဖြေချခဲ့တာကိုလည်းသူ့လက်ထောက်ဖြစ်တဲ့သူကကြားသိခဲ့ရတယ်လို့ဆိုပါရယ်သမ္မတထရန့်ကတော့လွှတ်တော်ချာနာဘွဲကနိုင်ငံရေးအောက်လန်နီတခုရည်စရာလုပ်ရတဲ့တခုဖြစ်နေစိုးရိမ်မှုမရှိတဲ့အကြောင်းမနေ့တုန်းကတူရကီသမ္မတနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတုံ့ပြန်ခဲ့တာပါတူရကီသမ္မတရစ်ချစ်တိုင်ရဲ့အာရဝါနဲ့တွေ့ဆုံပြီးအလုံများနေတဲ့အချိန်မှာရုံးမြင့်ဆန်ချာကနေပါတိုက်ရိုက်ထုတ်လွှင့်တဲ့ချာနာဘွဲကိုတစ်မိနစ်တောင်အချိန်ပြည့်မကြည့်ခဲ့ဘူးလို့လည်းသမ္မတထရန့်ကသတင်းတော်တွေကိုပြောဆိုသွားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရှင်းနစ်စာဗန္ဒာရေးမှတ်တမ်းတွေပေးဖို့အောက်လွှတ်တော်အမတ်တွေတောင်းဆိုထားတာကိုမပေးရအောင်လို့အမှုကိုပြန်လည်ကြားနာဖို့သမ္မတဘက်ကအယူခံတင်တာကိုပြည်ထောင်စုအယူခံတရားရုံးတရုံကပယ်ချလိုက်ပါတယ်။ဒီမှတ်တမ်းတွေပေးဖို့အာရုံတစ်ခုကမေလမှာအမိန့်ချခဲ့တာပါ။ DC အယူခံတရားရုံးကတရားသူကြီး၃ယောက်ပါတဲ့အဖွဲ့ကလည်းအောက်ရုံးဆုံးဖြတ်ချက်အတိုင်းပေးဖို့ပြီးခဲ့တဲ့လကဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့ဒီအမှုကို DC အယူခံတရားရုံးတရားသူကြီးအားလုံးရှေ့မှာအသစ်ပြန်လည်ကြားနာပေးဖို့သမ္မတထရမ့်ရဲ့ရှေ့နေတွေကအယူခံတင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်အချိန်ပြည့်တာဝန်ကြားတဲ့တရားသူကြီးတွေကအများစုကအမှုပြန်လည်ကြားနာတင်မတင်အယူခံကိုမဲခွဲပြီးပုံထုံးလေးကထုတ်ပြန်ခဲ့တာဖြစ်ပါတယ်။သမ္မတရဲ့ရှေ့နေ Jace Q လို့ကတော့နိုင်ငံတော်တရားရုံးချုပ်ကိုအယူခံတင်မယ်လို့ပြောပါရယ်သမ္မတအနေနဲ့အကျိုးစီးပွားပဋိပက္ခတွေရှိမရှိဆိုတာစုံစမ်းနိုင်ဖို့အောက်လွှတ်တော်စီကံထိန်းသိမ်းရေးကော်မတီက2011ခုနှစ်ကနေ2018ခုနှစ်အထိ7နှစ်စာအခွင့်ဆောင်ထားတဲ့မှတ်တမ်းတွေအပါအဝင်ဗန်နာရေးမှတ်တမ်းတွေပေးဖို့ဧပြီလတုန်းကတောင်းဆိုခဲ့တာဖြစ်ပါရယ်အမေရိကန်သမ္မတဝင်အရွေးခံသူတိုင်းအခွင့်ဆောင်ထားတဲ့မှတ်တမ်းတွေကိုလူသိရှင်ကြားထုတ်ပြန်ကြပြီးမဲ့သမ္မတထရမ့်ကတော့ဒီအစဉ်အလာကိုဖျက်ပြီးတော့မထုတ်ပြန်ပါဘူးလွှတ်တော်ကသူ့ဗန္ဒာရေးမှတ်တမ်းတွေပေးဖို့တောင်းနေတာကလည်းအကောက်ကြံတာဖြစ်တယ်လို့သမ္မတကပြောပြီးပယ်ချခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုနဲ့တူရကီနိုင်ငံတို့ကြားဆက်ဆံရေးချဆင်းနေချိန်မှာနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံခဲ့ကြပေမဲ့တိုးတက်တဲ့အရေးလက္ခဏာမျိုးတော့မတွေ့ရပါဘူး။ဒါပေမဲ့လည်းမနေ့တုန်းကအင်ဂျီရောမှာတွေ့ဆုံဆွေးနွေးမှုဟာအကျိုးရှိပြီးယူဆမှုလည်းရှိရကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တူရကီသမ္မတရစ်ချစ်တိုင်ယက်အာရဒွန်တို့ကပြောဆိုခဲ့ကြတာပါ။ S-400မစ္စိုင်းဒုံးစနစ်အပါဝင်ရုရှားလုံစစ်မြင့်စစ်လက်နက်တွေကိုတူရကီကဝယ်ယူတာအမေရိကန်တို့ကြီးမားတဲ့စိန်ခေါ်မှုဖြစ်နေလေတူရကီသမ္မတနဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲတွေသမ္မတထရန့်ကပြောဆိုသွားပါတယ်ဒီအခြေအနေကိုဖြည့်ရှင်းနိုင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲပြောဆိုခဲ့တာပါ တူရကီနိုင်ငံကရုရှားလုံ S-400 မစ်ဆိုင်ဒိုးစနစ်ကိုဝယ်ယူတာရုရှားနိုင်ငံစစ်ပစ္စည်းတွေကိုဝယ်ယူမှုတွေတားမြစ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့ဥပဒေကိုချိုးဖောက်ရာရောက်တဲ့အတွက်အမေရိကန်လုံ F-35 အစီအမံတိုက်လေယာဉ်တွေရောင်းချမယ်စီစဉ်ကိုလည်းအမေရိကန်ဘက်ကဆိုင်းငံ့ထားတာဖြစ်ပါတယ်။တူရကီသမ္မတကတော့ပြဿနာကိုဆွေးနွေးဖြေရှင်းသွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုကြတာပါ။လူဝရင်အမေရိကန်လို့ Patriot Missile Drones နှစ်ကိုတူရကီကဝယ်ယူမှဖြစ်တဲ့ကြောင်းလည်းပြောဆိုသွားပါတယ်။နိုင်ငံခြားလက်ထောက်ကြုံနေရတဲ့ပြဿနာကိုဖြေရှင်းနိုင်မှုနောက်ထပ်အဆင့်မြင့်ဆွေးနွေးပွဲတွေကိုစီစဉ်ထားတဲ့ကြောင်းလည်းနိုင်ငံတာဝန်ရှိသူတွေကပြောဆိုကြပါတယ်။အမေရိကန်ကတိုက်လေယာဉ်တွေကိုမရောင်းတော့ဘူးဆိုရင်တော့ရုရှားလို့ SU-57 နဲ့ SU-35 တိုက်လေယာဉ်တွေကိုဝယ်ယူဖို့မချင်ရင်တော့ပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံချိန်မှာတူရကီသမ္မတဆွေးနွေးခဲ့တဲ့ကြောင်းလည်းသတင်းတွေကဖော်ပြကြတာပါ။ဒါပေမဲ့လည်းဒီလိုဝယ်ယူမယ်ဆိုရင်တော့အမေရိကန်ကဦးဆောင်တဲ့မြောက်ကန်ဒိတ်စာချုပ်အဖွဲ့ NATO ဖွဲ့ဝင်တူရကီအနေနဲ့မာမိတ်အဖွဲ့အတွင်းမှာအခက်အခဲတွေလည်းကြုံလာရနိုင်ပါတယ်။
အစ္စရေးနဲ့ပဋိပက္ခဖြစ်နေတဲ့ပါလက်စတိုင်းစစ်သည်တို့အဖွဲ့အစ္စလာမစ်ဂျီဟာဒ်လှုပ်ရှားမှုအဖွဲ့ကပြစ်ခတ်တိုက်ခိုက်မှုတွေကိုရလိုက်ပြီလို့ဒီကနေ့ပြောကြားလိုက်ပါတယ်။အီဂျစ်နိုင်ငံရဲ့ဂျာဝင်ဆေးဆက်ပေးမှုနဲ့နှစ်ဖက်သဘောတူညီချက်ရယူခဲ့ပြီးတဲ့နောက်အပြစ်ရဆဲလိုက်တာပါ။အစ္စလာမစ်ဂျီဟာဒ်အဖွဲ့ခေါင်းဆောင်တွေကိုအစ္စရေးကပြစ်မှတ်ထားတိုက်ခိုက်တာတွေရပ်ဖို့အပါအဝင်သတ်မှတ်ချက်တချို့ကိုအစ္စရေးဘက်ကသဘောတူခဲ့တာကြောင့်သူတို့ဘက်ကတိုက်ခိုက်မှုတွေကိုဂျာသာရေးနေမင်းနဲ့ထဲကရလိုက်ကြောင်းအစ္စလာမစ်ဂျီဟာဒ်လှုပ်ရှားမှုအဖွဲ့ပြောခွင့်ရတူကပြောပါတယ်။ပါလက်စတိုင်းဘက်ကတိုက်ခိုက်မှုတွေမလုပ်ဘူးဆိုရင်အစ္စရေးဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေရထားမဲ့အကြောင်းအစ္စရေးနိုင်ငံသားရေးဝန်ကြီးအစ္စရေးကာတက်ကစစ်ဖက်ရေဒီယိုတစ်ခုမှပြောကြားသွားပါတယ်။ဒါပေမဲ့အစ္စရေးကိုထိခိုက်အောင်လုပ်တဲ့ဘသူကိုမဆိုပြန်လည်တုံ့ပြန်ဖို့ဝင်လေးမှမဟုတ်ကြောင်းနဲ့အစ္စရေးရဲ့ဒီမူဝါဒဟာလည်းအပြောင်းလဲမရှိဘူးလို့ဝန်ကြီးကပြောသွားပါတယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းဂါဇာဒေသမှာအခြေစိုက်တဲ့အစ္စလာမစ်ဂျီဟာဒ်အဖွဲ့ကတာမူကြီးတယောက်အင်္ဂါနေတုန်းကတေဆုံးခဲ့ပြီးတဲ့နောက်မှာပါလက်စတိုင်းစစ်သွေးကြွတွေဘက်ကရော့ကက်ဒုံးကျည်တွေနဲ့တုံ့ပြန်တိုက်ခိုက်ခဲ့တယ်လို့ဒီပေါ်အစ္စရေးကလည်းနောက်ထပ်လေကြောင်းတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။ဒီလိုနှစ်ရက်ကြာအပြန်အလှန်တိုက်ခိုက်မှုတွေမှာပါလက်စတိုင်း32ယောက်တေဆုံးခဲ့ပါတယ်ရှင်။
view american အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့ညနေ9နာရီအထိလိုက်ဒိုမီတာ70 kHz 1683ညလိုက်ဒိုမီတာ19 kHz 15563ညလိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ view american အတန်းမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးတူးတက်မှုရဖို့အတွက်တောင်ကိုရီးယားနဲ့ပုံမှန်ပူးတွက်စီရင်လိမ့်ခြင်းတဲ့အစီအစဉ်တွေကိုရှော့ချကောင်ရှော့ချသွားနိုင်တဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးမာကက်စပါကဒီနေ့ပဲပြောလိုက်ပါတယ်။တန်တမန်ရေးလိုအပ်ချက်အရစီရင်လိမ့်ခြင်းမှုအစီအစဉ်တွေကိုအတိုးလျှော့လုပ်နိုင်တဲ့အကြောင်းအာရှခီးစဉ်စာဖြင့်တောင်ကိုရီးယားနိုင်ငံစိုးမျိုးတော်ကိုထွက်ခွာခဲ့မှာပဲဒီနောက်တွေကိုပြောလိုက်တာပါ။မြောက်ကိုရီးယားကတော့အမေရိကန်နဲ့တောင်ကိုရီးယားပူးတွက်စီရင်လိမ့်ခြင်းမှုတွေဟာကျူးကျော်မှုပြင်ဆင်တဲ့လုပ်ရည်တွေဖြစ်ကန့်ကွက်နေပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကကမ်းလှမ်းချက်တွေကိုဒီနေ့မကုန်ခင်တင်ပြဖို့လဲတောင်းဆိုနေတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်တို့စင်ကူမှာထိပ်တီးတွေ့ဆုံခဲ့ကြတဲ့ပြီးခဲ့တဲ့နှစ်ထဲမှာတုန်းကလည်းပူးတွက်စီရင်လိမ့်ခြင်းမှုအစီအစဉ်တော်များကိုဖျက်ခဲ့တာပါ။ဒါပေမဲ့လည်းစီရင်လိမ့်ခြင်းမှုတွေကိုရှင်းချတာမြောက်ကိုရီးယားကိုအခွင့်အရေးပေးလမ်းရောတဲ့သဘောမျိုးမဟုတ်ပဲတန်တမာရေးအတွက်လမ်းပွင့်ပေးရတာဖြစ်ကြောင်းလဲအမေရိကန်ကာဝေးဝန်ကြီးအက်စပါကသတိပေးပါတယ်။ပူးတွက်စီရင်လိမ့်ခြင်းမဲ့အစီအစဉ်တွေကိုဖျက်ဖို့မြောက်ကိုရီးယားကထပ်မံတောင်းဆိုလိုက်ပြီးနောက်တည့်မှာပဲအမေရိကန်ကာဝေးဝန်ကြီးကပြောဆိုလိုက်တာလည်းဖြစ်ပါတယ်။မနေ့ကတော့မြောက်ကိုရီးယားရဲ့နိုင်ငံတော်ရေးရာကော်မရှင်ကကြေညာချက်ကိုနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကထုတ်ပြန်ရမှာတော့ပူးတွက်စီရင်လိမ့်ခြင်းတဲ့အစီအစဉ်တွေဟာစင်ကူထိပ်သီးဆွေးနွေးပွဲသဘောတူညီချက်ကိုချိုးဖောက်ရာရောက်ကြောင်းပြောဆိုခဲ့တယ်လို့မြောက်ကိုရီးယားအနေနဲ့ဆက်ရှိတီးခတ်နိုင်စွာကုန်ခန်းလာနေပြီဖြစ်တဲ့ကြောင်းလည်းသတိပေးထားပါတယ်
။ဟောင်ကောင်မြို့မှာအချက်ချကြတဲ့နေရာတွေတဝိုက်တွားရည်လာရည်အခက်ခဲဖြစ်အောင်ကားလမ်းတွေဗူဒာယုံတွေကိုဒီကနေ့မှလည်းလေးရမြောင်နေဖြစ်ဆက်လက်ပိတ်ဆို့ဆန္ဒပြနေကြသလိုတက္ကသိုလ်ကျောင်းဝင်းတွေရဲ့ရဲတွေဝင်မလာနိုင်အောင်အုတ်ခဲတွေနဲ့တားဆီးကာယံထားပါတယ်။လုံခြုံရေးတွေနဲ့အထီးကရုံဖြစ်ခဲ့တဲ့ Chinese University of Hong Kong တက္ကသိုလ်အပါအဝင်တက္ကသိုလ်ကောလိပ်ကျောင်းဝင်းတချို့မှာဆန္ဒပြကျောင်းသားတွေကပလက်ဖောင်းလမ်းခင်းထားတဲ့အုတ်ခဲတွေခွာပြီးတော့လမ်းမတွေပေါ်မှာအကာယံတွေလုပ်ခဲ့ပါတယ်။ဆန္ဒပြသူတွေကိုရဲကမျက်ရည်ရိုဘုံတွေရဘာချီတွေနဲ့လူစုခွဲတာကိုဆန္ဒပြသူတွေဘက်ကလည်းအုတ်ခဲတွေမိလာဘုံတွေနဲ့ပြန်ပေါက်ခဲ့ပါတယ်။ Polytechnic တက္ကသိုလ်မှာဆိုရင်ရဲတွေကိုမြားတွေနဲ့ပြန်လည်ပြစ်ခတ်ခဲ့ပါတယ်။ အထူးကယုံဖြစ်အောင်လုပ်နေသူတွေဟာတက္ကသိုလ်ကျောင်းဝင်းကိုမိလောင်ဘုံတွေထုတ်လို့ရနေရတခုလို့အသုံးပြုနေတယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကပြောပါတယ်ဆန္ဒပြသူတွေအနေနဲ့သူတို့ဖြစ်ချင်တာကိုအကြမ်းဖက်တောင်းဆိုရင်အောင်မြင်မှာမဟုတ်ဘူးလို့ရဲတပ်ဖွဲ့တာဝန်ရှိသူတယောက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပြီးသူတို့လုပ်ရဟာအကြမ်းဖက်ဝါဒအခြေခံဆောင်ရွက်မှုတွေအစဉ်ရော ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ကျောင်းအားလုံးကိုအခုသတင်းပတ်ကုန်တဲ့အထိပိတ်ထားမယ်လို့ကြေညာရေးဌာနကဒီကနေ့ကြေညာခဲ့ပါတယ်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာကျန်းမာရေးကိုထိခိုက်နေတဲ့ဆင်တီလေလူညဉ့်ညံမှုတွေကြုံရတဲ့အတွက်စာသင်ကျောင်းတွေကိုပိတ်လိုက်ရပါတယ်။စိတ်သင်လေးတွေနဲ့မိဂုံမြို့တွေဖုံးလွှမ်းမှုတွေ360ကျောင်းပြည့်နောက်အခုလိုကြေညာလိုက်တာပါ။အိန္ဒိယနိုင်ငံလေလူညဉ့်ညံမှုထိန်းချုပ်ရေးဘုတ Facebook
Lumukuya Boma Jenny Jaretega, Miapi the Gotiga Syria Post Rego, Facebook Gomini Below Kind with the Letter at Sea and Hazago, Botuniga Topia Mare, Kling Erego, Limansaya, Donchari Post Re, Jampa Wada, Pian Popia Dre, Muya Senior Lenny Yangway Isaya Jangri, Gogo Gotiga Diana on Lodria Post Rego, Facebook Shinin Pejage, Elu Popiare. ပွင့်လင်းမြင့်တာမှုဆိုင်ရာအစီရင်ခံစာထုတ်ပြန်တာပါ၃လတစ်ကြိမ်ဖေ့စ်ဘွတ်ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဧပြီကနေစက်တင်ဘာလကြာနာမည်တုနဲ့အကောင့်၃တသမ2ဘီလီယံကျော်ကိုဖယ်ရှားခဲ့တယ်လို့ဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်အလားတူကာလက Facebook ကုမ္ပဏီရဲ့ပွင့်လင်းမြင့်တာမှုဆိုင်ရာကွန်မြူနတီစတန်ဒတ်စ်အန်ဖော့စမန့်အစီရင်ခံစာမှာ Instagram လူမှုကွန်ရက်ကိုလည်းပထမဆုံးအချိန်ထိတစ်ခေါက်ထည့်သွင်းပါတယ်။Facebook ပိုင်ဖြစ်တဲ့Instagram လူမှုကွန်ရက်ဟာအများပြည်သူကိုထိခိုက်စေတဲ့ဖော်ပြချက်တွေကိုကင်တွယ်ရမှာအရင်ကFacebook နဲ့မတူပေမဲ့အခုတော့ကင်တွယ်တဲ့နည်းလမ်းတူတူပဲလို့Instagram ပြောခဲ့ရသူကVOA ကိုပြောပါတယ်။လိမ်မိုင်းဆွဲဆော င်ဘာလအတွင်း Instagram ပေါ်ကနေဖေချခဲ့တယ်လို့အစီအခံစာကပြောပါတယ်ရှင်
ကျားသားရင်းနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာလေးစတိုင်နာဆင်ရပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်နဲ့နန့်ဖက်ကာကြားပြည်တော်စုလမ်းမကြီးပေါ်မှာဒီကနေ့မနေ့အစောပိုင်းကစတင်ပြီးတိုက်ပွဲတွေဖြစ်နေတာကြောင့်ရင်သွားအလာတွေအခက်တွေ့နေရပါတယ်။ဒီလမ်းပိုင်းမှာပဲဗုဒ္ဓဦးနေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်တန်ခါတော့တပားနဲ့လူ3ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ဘက်မှာဒေလ၁၀ရက်နေ့ကစတင်ပြီးပြစ်ခတ်တိုက်ခိုက်တာတွေဖြစ်ပွားခဲ့ရက၃ရက်နဲ့၁၄ရက်နေ့တွေမှာကွက်ခိုင်မြို့နယ်ပြည်တော်စုလမ်းမကြီးပေါ်မှာပါတိုက်ပွဲတွေပြင်းထန်လာနေတာဖြစ်ပါတဲ့ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အချိန်တွေကိုနံပါတ်ကကမြို့ကန်တူကအခုလိုပြောပါတဲ့
စကြတာတော့မနေ့6နာရီကျော်လောက်ကနေစကြတာလေ6နာရီကျော်လောက်ကနေအဲကွက်ခိုင်အခွဲဆန်စစ်တောင်ရဲ့အောက်ခြေကနေစပြီးဖြစ်တယ်ပြီးရင်ကွက်ခိုင်ဒီဘက်ခုနောင်ရှုခင်းကအော်ဘာဒီအိမ်နာမှာဖြစ်တယ်။နောက်နန်ဖလိုနာမှာလည်းဖြစ်နေကြတယ်။မန်လွယ်နန်ဖလိုနာ။နောက်ဒီနာလက်ဖက်ကနဲ့ရင်ခွဲတော်ကြားမှာလည်းဖြစ်နေကြတယ်။ကျူရကျူရဖြစ်လိုက်ကားရံပြိနေလိုက်အဲပြေးသွားပြီးပြောလိုက်သွားလိုက်နဲ့အဲအဲ့လိုပဲသွားနေကြတာ။နှုတ်နှစ်ဖက်လုံးကရှိကြတယ်လမ်းမီးတွေမှာ
။ရှင်မောင်းတွေနဲ့ခီးသွားလာသူတွေတွေ့ကြုံနေရတဲ့အခြေအနေကိုလည်းအခုလိုဆက်ပြောပါတယ်
။တိုက်ပွဲနဲ့ညီတဲ့နေရာကိုပြန်ဆွေးပြီးပြန်လေ့ပြီးလာတာလို့ပြေလို့ရှိရင်ပြန်ပြီးတော့သွားတာလို့အဲ့ဒါတွေရောရှိတယ်။နောက်ဆက်ကမှလည်းမနေ့ကတစ်ချိန်ပြည့်တယ်ခုနေ့လည်းတစ်ချိန်ပြည့်တယ်။ဆယ်နေကြိုကြိုကတစ်ခါပြုတ်သွားတယ်ခု17နေလောက်ကတစ်ခါပြန်ပြည့်တယ်အဲ့လိုဖြစ်တယ်လေ။မနေ့ကတော့ပြန်နေပြန်ရအဲ့နောက်ဆက်ကနားမှာတော့အဲ့တန်ခါတစ်ပါးနဲ့ရက်သားတယောက်တော့ခြေစလုံးမှန်တာပေါ့တနား။ဆိုင်ငယ်နဲ့လာတာဆိုတော့ခြေစံလမ်းကြောင်းပေါ်ဖြတ်သွားတော့ခြေစလုံးပဲမှန်တာပေါ့။နောက်ဆက်ကဆေးရုံမှာမနိုင်လို့မဆေးရုံညပို့လိုက်တာလေ။မနေ့က
ဒီကနေ့မနေ့ကုတ်ခိုင်မြို့နေဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာတော့ကျောင်းကားတစ်စီးကိုထိမှန်ပြီးလူနှစ်ယောက်ဒဏ်ရာရခဲ့ကြောင်းကုတ်ခိုင်မြို့လူမှုကွန်ရီးရေးဖွဲ့ဝင်တဦးကပြောပါတယ်။
ကျောင်းကားဟောပြချရတယ်အဲလာဖာဖိနမှာပဲတနတ်တမတူတူပဲသူကဒီစာမှန်ကြောတာကားမှန်ကွဲရအဲ့မှလူတော့ဆိုင်ရလေမဲ့အပေတော့မတည်တိုင်ရဘူးကားမောင်းနေလို့နဲ့ကြက်ကြတယ်ကျောင်းဆရာကိုခိုင်ရကတည်းအေးလေးရတာကိုဗန်ထက်တဲ့ကျောင်းနဲ့တပွဲဖြစ်ပွားစဉ်ကာလမှာ
ဒီတရင်းနဲ့ပတ်သက်ပြီးတီအန်အယ်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ်။အကဒီဆက်ပြီးပေါ်လာတော့လုံးဝမရှိတော့ဘူး။အာဓမ္မဖဏာလို့ဒီမှာလက်မရှိပါဘူး။ဒီမနစ်ကလေးတော့မဖြစ်ချင်ကြဘူး။အာကာဓမ္မကတော့လာတော့ပါ။ဒီလိုဒီသားထားရဲ့ပြည်ပဲဒါကြောင့်ဆက်တော့ဒီလက်ဝဲကြမှာရောက်တော့လို့ရှိနေတာ။အာမအဲ့ဒါကမှတ်ဖို့ဒီကွာ။ဒီကွာရင်းလာလို့သိတာ။
တကယ်မျိုးပုံစံနဲ့ဖြစ်လာတယ်ကျွန်တော်သိရတယ်ဒီအာဒါဒီတက်ကိုကြမှာခင်းနေတာလဲဆိုတော့ဆက်ဆက်ကြည့်ရတော့ဒီကမလား
ဒီကနေ့ကိုခိုင်နဲ့နတ်ဖက်ကအကြားမှာအနည်းဆုံး300တိုက်ပွဲဖြစ်ပွားပြီးကြောင်မဲမျိုးနယ်နဲ့နမ်ဆန်မျိုးနယ်အဆက်မှာလည်းမနေ့6နာရီလောက်ကတိုက်ပွဲဆဖြစ်ခဲ့ကြောင်းဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲတွေကတော့ဖြစ်လိုက်နားလိုက်နဲ့ဇက်တိုက်ဖြစ်နေကြောင်းသူကပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့ဩဂုတ်လလယ်ပိုင်းကပြင်ဦးလွင်မြို့ကတမ်ဘရော့နီးပညာတက်ကတော်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးပေါ်မှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပြီးပြုံးမြမာနေဆက်ကုံတွယ်ရေးဟာကာလအတန်ကြာရပ်ဆိုင်းခဲ့ရပါတယ်
ကိုမိုးစောပြပြခဲ့တဲ့ရှမ်းပြည်နယ်ဘက်ကတိုက်ပွဲချင်းတွေကိုနှာစင်ခဲ့ရပြီးတဲ့နောက်အခုရခိုင်ဘက်ကတိုက်ပွဲတွေဘက်ကိုလည်းအလှည့်ပေးကြပါရစေပုံနှချုံမြို့နယ်နာမှာတက်မတော်နဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲဖြစ်နေတာကြောင့်ဒေသခံတွေကြောက်လန့်ထွက်ပြေးနေကြရပါတယ်။ဒီအပိုင်းထဲမှာပဲတက်မတော်ဘက်ကရခိုင်ပြည်နယ်ထဲမှာတပ်အင်အားနဲ့လက်နက်အင်အားတွေထပ်ဖြည့်နေတာကြောင့်လည်းလာမယ့်ရက်တွေမှာတိုက်ပွဲပြင်းထန်လာဖို့ရှိတယ်လို့အေးအေးဘက်ကပြောပါတယ်။သတင်းအပြည့်စုံကို VOA သတင်းတောက်ကိုသက်နိုင်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်ပုံနှချုံမြို့နယ်တော်ဖြတ်ဆောင်ထပ်ပိုင်အော်ရမကျေးရွာနီးမှာတိုက်ပွဲဖြစ်ပွားနေတာကြောင့်ဒေသခံတွေဟာစင်တီကျွာနဲ့ပိုးရီပင်တွေးရတွေကိုထွက်ပြေးလာကြပါတယ်။အော်ရမကျွာနီးမှာရှိတဲ့တောင်တန်းတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ကြောက်လန့်ပြီးထွက်ပြေးလာရတာဖြစ်တယ်လို့ပိုးရီပင်ကျွာကိုထွက်ပြေးလာတဲ့မတ်ဖြူဖြူကပြောပါတယ်
။ကစ်ပြင်းနေကြတဲ့အဲ့ကြောင့်မလို့တက်ပြီးထွက်ပြေးလာတာ
။အဲ့ဒီဘက်မှာတိုက်ပွဲမဖြစ်ဘူးဆိုပေမဲ့ရသေးတောင်နဲ့ကြောက်တော်ခြေဆိုင်တန်ရင်းတွေကလက်နက်ကြီးတွေနဲ့အနီးနားမှာရှိတဲ့တောင်တန်းတွေပေါ်ကိုနေရောညပါပစ်ခတ်နေတာတွေရှိတယ်လို့အဲရခိုင်လက်နက်ကင်ဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်။
ဒီအရက်တည်းကရှိတယ်ကွာဒီအခုတည်းရဲပိုင်းကဒီဘူးတီးတောင်နဲ့ဒီရတိတောင်မျိုးနေခြေကပြတ်မှတ်သူကိုနော်ဒီကြောက်တူတန်ကြောက်အချင်းတိုက်အဲ့ဒီအမတ်တ300ခွန်ပေါ့နော်ဒီဟိုအမြောက်တိုင်းရင်300ခွန်ခွန်ကနေပြီးတော့မှသူတို့ဒီလက်နေကြီးတွေနဲ့လှမ်းပြီးတော့ပြည့်နေတာရှိတယ်ဒီအထူးသဖြင့်လည်းအဲ့ဒီဘူးဆောင်ရဲ့အနောက်ဘက်ခြမ်းကတောင်တန်းတွေကိုလှမ်းပြီးတော့ပြည့်နေတာနောက်ပြီးလို့ရှိရင်ဒီရသေးတောင်ခြေဆိုင်ကနော်ခမ936 53ခွန်အဲ့ဒီကြားရင်းတွေလည်းပဲတို့ဒီလက်နေကြီးတွေနဲ့လှမ်းပြီးတော့မှဒီအော်ရမဒီလောရမဘက်ကိုလှမ်းပြစ်နေတယ်လို့ကျွန်တော်တို့သိရတယ်ကြာဆိုတော့သူတို့အဲ့လိုမျိုးဟိုနေလို့ညပါအဲ့လိုမျိုးရန်တန်းပြီးတော့ပြစ်နေတဲ့ဥစ္စာကဟိုအတိုလေးကြာနေသူတို့နောက်တစ်ခုရှိတာကဒီဒီရက်ပိုင်းမှာဘာသာစစ်တပ်ကနေပြီးတော့ဒီလူအင်အားတွေလက်နေအင်အားတွေထားပြီးတော့ဖြစ်နေတာတွေရှိတယ်ဆိုတော့အဲ့ဒါကြောင့်မို့လို့လာမေးရက်တွေမှာလေလေတဲ့တိုက်ပွဲကဆက်လက်ပြီးတော့ပြင်းထန်လာနိုင်တဲ့အနေအထားရှိတယ်
ဒါပဲမဲ့အဲ့ဒီအော်ရမဖက်မှာတိုက်ပွဲဖြစ်တယ်ဆိုတဲ့ကိစ္စကိုအနောက်ပိုင်းတိုင်းစစ်ထာလက်ချောင်းဘုံမှုလျှောက်ဝင်းစော်ဦးကညင်းဆိုပါတယ်
။အော်ရမနားမှာလက်နေကြီးကြတာတော့မဟုတ်ဘူးညာ။အော်ရမမှာကြတာလက်နေကြီးကြတာအကြောင်းမရှိဘူး။အဲ့ဒီမှာကျွန်တော်တို့တိုက်ပွဲဖြစ်တာလည်းမရှိဘူး။အဲ့ဒီအော်ရမမှာကျွန်တော်တို့ဟလာတိုက်ပွဲဖြစ်တဲ့ဥစ္စာကအဲ့ဒီအော်ရမနားမှာမရှိဘူးခင်ဗျာ။အဲ့ကြောင့်မလို့လက်နေကြီးကြတာတော့မဟုတ်ဘူးလို့ကျွန်တော
်ပြီးခဲ့တဲ့ရက်တွေမှာလည်းမြေပုံမျိုးနဲ့ရွာသားရာချေးရွာနီးမှာတပ်မတော်ကလေရင်၃စင်းနဲ့ဘုံကြီးတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေဟာနေပုံမျိုးပေါ်ကိုထွက်ပြေးတင်းဆောင်နေကြရပါတယ်လက်ရှိချိန်မှာလည်းအဲ့ဒီရွာသားရာချေးရွာကိုတပ်မတော်ကပိတ်ဆို့ထားတာကြောင့်ဒေသခံတွေဟာစစ်နဲ့ရိုက်ခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့နေပုံမျိုးနေပြည်နယ်လွှတ်တော်မှဦးအောင်ဝင်းကပြောပါတယ
်အဲ့ဒီရောမှာနေရတဲ့ဒီခိုင်နေပုံတော့ဒီခိုင်နေရနေပြီးတော့တပ်မတော်ကနေပြီးတော့အဲ့မှာစစ်သားတွေဝင်လာတာပေါ့ရွာကို เราไม่สิ่งนั้นเสร็จแล้วเดี๋ยวมาไอ้ยูไอ้มาไม่จะเข้ามาไปไอ้นี่นั่นตัวก็เสียตอนนั้นเราเรียนต้องสิ่งนี้ปุ่งจีอะไรสิ่งเนาะไอ้ยูยาการเนี่ยเจ้าหน้าที่เราเดี๋ยวมาเสียช่วยเหลือเองเนี่ยก็ขึ้นไปจ้าเลยเนาะไอ้ขึ้นไปเนี่ยเดี๋ยวกูว่าไอ้ยูชุดนี้เสร็จแล้วเสียอะไรไอ้ก็ขึ้นไปจ้าเลยสิ่งปุ่งจีก็มาเนี่ยจ้าเนาะเนาะตอนจ้าอยากจ้าสุดเลยไอ้มา
ตัวนี้ตัวก็ตัวนี้ทำยังไงมาสุดเลยเจ้าเป็นมาเนี่ยจ้าเลยตัวนี้ก็ตัวก็ยังเป็นมาสุดเลยเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเหรอเห
ကျွန်တော်တို့ရဲ့ဒီကြိုင်ဒီမော့တော့ဒီခါကြီးလေးကမ္ဘာတော်နဲ့အဖွဲ့တို့တိုက်ပွဲပြင်ထန်လျက်ရှိပြီးတိုက်ပွဲတွေကြောင့်ထွက်ပြေးတင်းဆောင်လာရတဲ့စစ်ဘေးရှောင်9000နီးပါးရှိတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး
ရခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြဿနာတွေအတွက်ICJနိုင်ငံတကာတရားရုံးမှာဂမ္ဘီယာနိုင်ငံကဒီသတင်းတက်ချင်းမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံတော်များများကပါအားပေးခဲ့ကြပါတယ်။လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနိုင်လာနေပါပြီလား။နိုင်ငံတကာဖိအားတွေကတပ်တမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ
ဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ view ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ gamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်။
ဒါမဲ့စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗုဒ္ဓဦးနေ့ကခေတ်သစ်အမေရိကန်သမိုင်းမှာသမ္မတတဦးအပေါ်အရေးယူအပြစ်ပေးဖို့ကြားနာစစ်ဆေးခြင်းခံရတဲ့တတိယမြောက်သမ္မတဖြစ်လာခဲ့ပါတယ်။သမ္မတထရမ့်ဟာလာမယ့်2020သမ္မတရွေးကောက်ပွဲမှာနိုင်ငံရေးအရာအသာစီးရစေဖို့သူ့ရဲ့ပြိုင်ဘက်တွေအပေါ်မှာစုံစမ်းဖို့ယူကရိန်းနိုင်ငံကိုဖိအားပေးနေပြီးအာဏာအလွဲသုံးစားလုပ်ခဲ့တဲ့အပေါ်စတင်ကြားနာစစ်ဆေးတဲ့အနေနဲ့အောက်လွှတ်တော်မှာရှိနေတဲ့ဒီမိုကရက်တွေကနိုင်ငံခြားရေးဝန်ကြီးဌာနကအရေးပါတဲ့တဲ့နှစ်ဦးကိုခေါ်ယူခဲ့ပါတယ်။အမေရိကန်လွှတ်တော်ကပထမနေ့ကြားနာစစ်ဆေးမှုနဲ့ Republican တွေရဲ့တုံ့ပြန်ချက်တွေအကြောင်း Catherine Gibson သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပါမယ်ရှင်
။သမ္မတထရမ့်ဟာသူ့ရဲ့နိုင်ငံရေးရည်မှန်းချက်တွေနဲ့အကျိုးစီးပွားတွေအောင်မြင်နိုင်ဖို့အတွက်သူ့ရဲ့ပုဂ္ဂိုလ်ဆိုင်ရာရှေ့နေ Rudy Giuliani ကိုယူကရိန်းဆိုင်ရာအမေရိကန်နိုင်ငံသားရဲ့မူဝါဒကိုဆောင်ရွက်ခိုင်းခဲ့တယ်လို့စစ်ဆေးပြောဆိုနေတာနဲ့ပတ်သက်ပြီးတော့အမေရိကန်သံတမန်နှစ်ဦးဟာပထမဆုံးအကြိမ်ဖြစ်တဲ့လွှတ်တော်မှာကြားနာထွက်ဆိုခဲ့ပြီးဒီကြားနာပွဲကိုတနိုင်ငံလုံးမှာလည်းရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပ
ါ I found a confusing and unusual arrangement for making US policy towards you.
ယူကရိန်းနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့မူဝါဒချမှတ်တဲ့နေရာမှာရှုပ်ထွေးပြီးပုံမှန်မုတ်တာတွေကိုကျွန်တော်တွေ့ခဲ့ရပါတယ်။အမေရိကန်ရဲ့မူဝါဒတွေကိုကောင်တယ်ဖော်တဲ့နေရာမှာလမ်းကြောင်းတစ်ခုရှိပုံရပါတယ်။တစ်ခုကပုံမှန်လမ်းကြောင်းဖြစ်ပြီးနောက်တစ်ခုကတော့အတော်လေးကိုပုံမှန်မုတ်တဲ့လမ်းကြောင်းပါ။
တရထမှာယူကရိန်းနိုင်ငံကိုစီးရေးရအကူအညီပေးဖို့လွှတ်တော်ကအတည်ပြုထားတဲ့ဒေါ်လာတန်400ပေးဖို့ကိစ္စထက်သူ့ရဲ့နိုင်ငံရေးပြိုင်ဘက်ဂျိုးဘိုက်ဒန်နဲ့သူ့ရဲ့သားနဲ့ပတ်သက်ပြီးယူကရိန်းနိုင်ငံဘက်ကစုံစမ်းပေးဖို့ကိုပို့ပြီးတော့လွှတ်လာခဲ့တယ်လို့တန်အမတ်ဒေလာနဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့အကြီးတန်းတာဝန်ရှိသူဂျော့ချ်ကန်တို့ကအောက်လွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်Adam Schiff ဟာအောက်လွှတ်တော်ထောက်လှမ်းကော်မတီဥက္ကဋ္ဌဖြစ်ပါတယ်။
The questions presented by this impeachment inquiry are whether President Trump
ကျွန်တော်ပေါ်ရေးယူနိုင်မယ့်ဒီစုံစမ်းစစ်ဆေးမှုကနေသိကြတဲ့မေးခွန်းတွေကတော့ Donald Trump ဟာယူကရိန်းနိုင်ငံရဲ့အားနည်းချက်ကိုခွင့်ကောင်းယူပြီးတော့ကျွန်တော်တို့ရဲ့ရွေးကောက်ပွဲမှာယူကရိန်းကဂျာဝန်နောက်ဆက်ဖို့ဖိတ်ခေါ်ခဲ့သလားဆိုတာနဲ့သူ့ရွေးကောက်ပွဲမှာပြန်ရွေးခံရအောင်ယူကရိန်းနိုင်ငံဘက်ကစုံစမ်းစစ်ဆေးတာတွေလှုပ်လာအောင်သူ့ရဲ့လုပ်ပိုင်ခွင့်အာဏာတွေကိုအလွဲသုံးစားလုပ်ခဲ့သလားဆိုတာပါ။တကယ်လို့တစ်ခုခုလုပ်ခဲ့တယ်ဆိုရင်တော့အဲ့လိုအာဏာအလွဲသုံးစားလုပ်တာကသမ္မတနေရာနဲ့တင့်တော်ရလားဆိုတာဖြစ်ပါတယ်။သမ္မတထောင်ကတော့ဒီကိစ္စတွေကိုသိအရေးမကြီးတဲ့ပုံမျိုးနဲ့ပြောသွားခဲ့ပါတယ်
။ There's nothing there. I see they're using lawyers that are television lawyers.
Bama Song Zanis Yamashibao, Duroga Yotam Mama, Hand Biazia Loni, Shinuigo, Tony Jaraba.
Tadi the Choku, Song Zanija, Demogradi Baga, Ubi, Juzon de Go, Yinomido, Tama Trumga, Elu, Pyojaga, Pibari, Daniel Goodman Ha, Demogradi Party, Ubi, Juzon Pibari.
In your decades of military service and diplomatic service representing the United States around the world,
Jim Jordan, ha Republican, Machibari.
President Zelensky had to commit to an investigation of Biden's before the
aid got
released.
Impeachment is a political process. The Constitution puts it in the
political process.
ထောက်ဖွဲ့စည်းပုံရနိုင်ငံရေးအပိုင်းမှာထည့်ထားပါတယ်တကယ်လို့သာအောက်လွတ်တော်ကသမ္မတကိုအရေးယူဖို့လုပ်ခဲ့ရင်ထက်လွတ်တော်ကသဘောတူတာပဲဖြစ်ဖြစ်မတူတာပဲဖြစ်ဖြစ်လူတို့ကထောက်ခံနေဆိုရင်ဒါအသိအရေးကြီးတယ်လေအောက်လွတ်တော်ထောက်လိုင်းကော်မတီအနေနဲ့ကျန်းသာစစ်ဆေးမှုတွေကိုဆက်လုပ်ပြီးနောက်ထပ်သက်သေကိုရောက်ကိုဂုရုဘတ်တွင်မှာကျန်းသာစစ်ဆေးသွားမှာဖြစ်ပါတယ်အောက်လွတ် ထက်လွတ်တော်ကနေဆုံးဖြတ်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြပြသွားတာပါရှင်အခုကြာတာရင်းနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာယူကရိန်းနိုင်ငံကိုပေးဖို့စီစဉ်ထားတဲ့စီးရေးကူညီကိစ္စထက်နိုင်ငံရေးပြန်ပြည့်ဖို့စုံစမ်းစစ်ဆေးဖို့ကိစ္စကိုပိုပြီးစိတ်ဝင်စားခဲ့တဲ့အကြောင်းတဆင့်စကားကြားခဲ့ရတယ်လို့သမ္မတပေါ်ရေးယူနေရေးလွှတ်တော်ဂျာနာဝဲမှာအမေရိကန်ထိပ်တန်းတပ်တမတူကထွက်ဆိုသွားပါတယ်။ယူကရိန်းနိုင်ငံအတွက်အမေရိကန်ရဲ့စီးရေးကူညီဒေါ်လာတန်း400နီးပါးကိုဆိုင်းငံ့ထားတဲ့ကိစ္စထက်ရှင်းနေအမေရိကန်သမ္မတယူကဝဲမှာဒီမိုကရက်တစ်ပါတီကပြန်ပြည့်ဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်ယူကရိန်းနိုင်ငံကစုံစမ်းစစ်ဆေးပေးဖို့သမ္မတထရန့်ကပိုပြီးစိတ်ဝင်စားခဲ့တဲ့အကြောင်းယူကရိန်းနိုင်ငံဆိုင်ရာအမေရိကန်အသံမှတ်ကြီးဝီလျံတီလာကမနေ့တုန်းကပဲပြောဆိုသွားတာပါ။အမေရိကန်ပြည်အောင်စုနဲ့တူရကီနိုင်ငံတို့ကြားဆက်ဆံရေးကျဆင်းနေချိန်မှာနိုင်ငံကောင်းဆောင်တွေတွဲဆုံခဲ့ကြပေမဲ့တိုးတက်တဲ့ရေးလက္ခဏာမျိုးတော့မတွေ့ရပါဘူး။ဒါပေမဲ့မနေ့ကအင်ဗီယိုမှာတွဲဆုံဆွေးနွေးမှုတွေအကျိုးရှိပြီးယူဆမှုရှိကြောင်းလည်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တူရကီသမ္မတရစ်ချစ်တိုင်အာရဝန်တို့ကပြောခဲ့ကြတာပါ။ S-400 မစ်ဆိုင်ဒုံးစနစ်ပါဝင်ရုရှားလိုစစ်နစ်စစ်လက်နက်တွေကိုတူရကီကဝယ်ယူတာအမေရိကန်နဲ့ကြီးမားတဲ့စင်ကုန်မှုဖြစ်နေလေတူရကီသမ္မတနဲ့ပူးတွဲသတင်းစာရှင်းလင်းမှုမှာသမ္မတထရန့်ကပြောခဲ့တာပါ။ကာဇာတီးဇာမှာရှိတဲ့ပါလက်စတိုင်းစစ်သွေးကြွအဖွဲ့အစ္စလာမစ်ဂျီဟတ်အဖွဲ့ကအစ္စရေးနဲ့ပစ်ခတ်တိုက်ခိုက်မှုတွေဆက်လိုက်တဲ့အကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်။အစ္စရေးနိုင်ငံရဲ့ကြားဝင်စစ်ဆေးမှုနဲ့နှစ်ဖက်သဘောတူညီမှုရရှိသွားခဲ့ကြတာပါ။ဟောင်ကောင်မှာချက်ချကြတဲ့နေရာတဝက်သွားလေးလာရေးခက်ခဲဖြစ်အောင်ကားလမ်းတွေပူလာရောင်းတွေကိုဒီနေ့မှလည်း၄ရက်နေမြောက်ဖြစ်ဆက်လက်ပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်မှာရှိနေတဲ့မူဂျူချောင်းကနေထက်တန်းချောင်းထိကြောင်းအလုံးကိုတော့အခုသတင်းပတ်ကုန်ထိပိတ်ခဲ့ကြောင်းလည်းကြေညာထားတာပါ။
နိုဝင်ဘာလ14ရက်ကြာသာရင်းနှီးညနေခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဂျိုဂေးဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPG Intercept 70နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။ VO သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.